တန်တမာရေးရညှိနှိုင်းခဲ့ပြီးတဲ့နောက်မှာကနေဒါနဲ့တရုတ်နိုင်ငံတွေမှာဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးလိုက်တဲ့အတွက်စနေနေ့မှာပဲဌာနကိုအတိအကျပြန်ရောက်သွားကြပါပြီ။ကနေဒါနိုင်ငံသားတွေဖြစ်တဲ့ Michael Spavor နဲ့ Michael Gottfried တို့စနေနေ့မနေ့ပိုင်းမှာကနေဒါနိုင်ငံ Alberta ကကယ်ဂရီကိုလေယာဉ်နဲ့တန်းအောင်လာပြီးဝန်ကြီးချုပ် Justin Trudeau ကကြိုဆိုလိုက်ပါတယ်။သူတို့ဟာ2018ခုနှစ်ကလေးကတရုတ်နိုင်ငံမှာဖမ်းဆီးခံရတာပါ။အမေရိကန်မှာတရားရင်ဆိုင်ဖို့အတွက်အမေရိကန်အာဏာပိုင်တွေတောင်းဆိုနေတဲ့တရုတ် Huawei မိခင်ယာကုမ္ပဏီထိပ်တန်းအရာရှိမန်ဝမ်ချိုးကိုကနေဒါမှာဖမ်းဆီးလိုက်ပြီးတရင်နှစ်ပတ်မတွေ့ခင်မှာပဲကနေဒါနိုင်ငံသားနှစ်ယောက်ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ရပောင်းတထောင်ကျော်ဖမ်းဆီးခံရတဲ့ကနေဒါနိုင်ငံသားနှစ်ယောက်ဌာနေတန်းအောင်လာပြီးမိနစ်ပိုင်အကြာမှာပဲ Huawei ကုမ္ပဏီရဲ့ဗန်ဒန်ရေးဆိုင်ရာမှုဆောင်အရာရှိချုပ်မန်ဝမ်ချိုးရဲ့လေယာဉ်ကလည်းတရုတ်နိုင်ငံကိုဆက်ဥသွားတာဖြစ်ပါတယ်။ဒီမှာပြန်လည်လာတဲ့တရင်ကိုတရုတ်ဗဟိုရုပ်သံကထုတ်လွှင့်ပေးနေတယ်လို့တရုတ်နိုင်ငံရဲ့ဌာနပြောပြရကလည်းသူ့ social media မှာမန်ဝမ်ချိုးကနေဒါကပြန်ထွက်လာခြင်းကစပြီးတင်ထားတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီး Anthony Blinken ကလည်းကနေဒါနိုင်ငံသားနှုတ်ပြန်လွှတ်ပေးဖို့တရုတ်အာဏာပိုင်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုခဲ့ပါတယ်။